ကချင်ပြည်နယ်ဘောမြို့ခြေဆိုင်အမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်အတွက်လုံခြုံရေးအရေးပါတဲ့တရင်ကို KIA နဲ့မှဝေချက်တွေကမနေ့ကသိမ်းလိုက်ပါတယ်။ဒီမာကန်လုံခြုံရေးတရင်236ကိုသိမ်းယူခဲ့တာပါ။ဒီတိုက်ပွဲတဲ့စစ်အရာရှိတွေပါဝင်စစ်သားတွေနဲ့လက်လက်များပြားသိမ်းမိခဲ့တဲ့ဆိုတဲ့ပေါ် KIA ကအတိမပြုပါဘူး။ကချင်အပြင်ရှမ်းဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ပမောမျိုးကိုဒီဇင်ဘာလဇန်ကလေးကထိုးစစ်ဆင်နေတဲ့ KIA နဲ့မဟာမိတ်တပ်တွေဟာဖေဖော်ဝါရီ18ရက်အင်္ဂါနေ့မှာစတင်ပြီးတော့စစ်စင်ရေးကုကဲမှုဌာနချုပ်21စောက်ကခ21အမြောက်တရင်366အာမတ366နဲ့ခလာယ236တို့နဲ့တိုက်ပွဲတွေပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။မနေ့ကဖေဖော်ဝါရီ20ရက်နေ့ကြာသပတေးနေ့မနက်ပိုင်းမှာတော့စောက်ကခ21ရဲ့အမာခံလုံခြုံရေးတိုင်ဖြစ်တဲ့ခလာယ236ကိုသိမ်းပိုက်နိုင်ခဲ့ကြောင်း KIA ပြည်ညာရေးတာဝန်ကဘုံမူကြီးနော်ဘူးက VOE ကိုပြောပါတယ်။
မနေ့ကမနေ့ပဲရှိနိုင်မှာတင်းတာတော့ခလာရ136ပါခင်ဗျာ136ကတော့ဥစားပေါ့အဲ့ဒီသက်တက်တည်ရဲ့အမဟန်ချုပ်ရဲ့တက်ဖြစ်ပါတယ
်လောလောဆယ်စကားခ27မှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေစစ်ကူတိုက်ခိုက်နေတဲ့အပြင်လက်နက်ကြီး drone စတာတွေနဲ့ပြန်လည်တိုက်ခိုက်ခုခံနေတယ်လို့လည်းပြောပါတယ်ခလာယ236စကန်သိန်းတိုက်ပွဲအတွင်း KIA နဲ့မာမေးတပ်ဖွဲ့တွေကလက်နက်ခဲယမ်းတွေသိမ်းဆည်းရခဲ့သလိုစစ်ကောင်စီဘက်ကရရှိတဲ့အပါဝင်လူ80လောက်ကိုကချင်တပ်ဖွဲ့ကသုံးမှန်းဖြင့်ဖမ်းဆီးရရှိမိခဲ့ကြောင်း KIA ရှီတန်းသတင်းရင်းမြစ်တွေကိုကူးကားပြီးတော့သတင်းမီဒီယာတို့ကဖော်ပြပါတယ်။ဘုံမူကြီးနော်ဘူးကတော့စစ်သုံးမှန်းတွေဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူစီသတင်းမရောက်သေးဘူးလို့အခုလိုပြောပါတယ်။
တိုက်ပွဲဆိုတော့မိမယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်စီမဘုံမတီတီပြတော့မရှိဘူးခင်ဗျာ။အဲ့ဒါကြောင့်ဘယ်နှဦးဘယ်နှယောက်ဆိုတာတော့ကျွန်တော်တို့လည်းပြောလို့အဆင်မပြေဘူး။မင်းကကျွန်တော်ကိုအကြောင်းကြားတာကတော့ဒီဝန်အကြောင်းကြားတာဒီအတီပြုတ်ပေးတာကတော့ခလာရ136အဲ့ဒါပါပဲအဲ့ဒါတကူပဲ
။အခုလိုပမော်မြို့ဘက်မှာတိုက်ပွဲဖြစ်နေချိန်မုံမောင်မြို့နယ်တဲကဝန်ငင်းနဲ့နှင်းဤကြီးရွာဘက်ကိုစစ်တပ်ကလေကြောင်းကနေအင်္ဂါနေ့ညသကောင်ကျော်အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရဲစား9ယောက်သေဆုံးခဲ့ကြောင်းလည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အင်းဘောင်ဆုတ်တစုပါကတော့အလုံးပါသွားလို့ပြောတာပေါ့ခုနှစ်ဦးတောင်မှတည်သွားတယ်တဲ့ဘုံယောက်လေးယောက်လားတိခိုက်တယ်လို့ပြောတယ်အဓိကတော့ငန်းဆိုတဲ့ယွာနဲ့နန့်ကြီးဆိုတဲ့ယွာရဲ့မယွာပ
ါဒီနေ့ဖေဖော်ဝါရီ21ရက်နေ့နေခဲ7နှစ်ခွဲလောက်မှာဗမော်တဖက်ကန်းကရေလဲယွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ၃ဦးထိခိုက်ခဲ့ကြောင်းနဲ့ဒီလ18ရက်နေ့ကလည်းရေလွဲရအထက်ရှိမြသေဒီရွာဘက်ကိုဘုံကျဲတိုက်ခိုက်ခဲ့ရမှာရဲသား၂ဦးသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့ကြောင်းကချင်သတင်းဌာနတစ်ခုဖြစ်တဲ့ The 74 Media ကဖော်ပြပါရယ်။စီးရဲတင်းမမှုတွေပြန်လည်မြင့်တက်နေတဲ့ရှမ်းပြည်နယ်က TNLA ထိန်းချုပ်ရာနောင်ချိုမြို့နယ်ဘက်မှာလည်းစစ်ကောင်စီကဒီရပိုက်မှာနေရက်သက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါရယ်။ဖေဖော်ဝါရီ20ရက်နေ့ညချိန်မှာနောင်ချိုမြို့နယ်လောက်ဖမ်းကြီးရွာကိုဘုံကျဲတိုက်ခိုက်ရမှာတော့တဦးတည်ဆုံးခဲ့တယ်လို့နောင်ချိုဒေသခံကပြောပါတယ်
။မင်းညာကတော့ဆင်းလာကိုယ်ကိုယ်နိုင်လောက်ပဲကျွန်တော်ဘူးတဲ့တော့မဟုတ်ဘူးနော်။လောက်ဆန်းကြည့်တော့မင်းမျိုးဖြစ်ရှိတဲ့ကုတ်ကြီးကနောင်ချိုနဲ့ဆိုရင်ဆမိုင်းခဏမှနောက်တော့ရှိတယ်။ဘာတုံးတော့သုံးတယ်လို့ပြောတယ်
။လောက်ဖမ်းရမှာအသက်80ရွယ်အဖေါ်အတူတည်ဆုံးပြီးတော့၄ယောက်ထိခိုက်ခဲ့သလိုကားတစ်စီးနဲ့နေ6လုံးပျက်စီးခဲ့ကြောင်းနဲ့ဒီကနေ့မနက်10နာရီခွဲမှာအုံမတီးရွာဖုံးကြီးကျောင်းကို drone နဲ့ဘုံလေးလုံးကျဲချအမှာចောင်းဆောင်တွေပျက်စီးခဲ့ကြောင်း DNL ပြည်ချိုင်းဌာနကလည်းတုံ့ပြန်လာပါတယ်။ဒီလ19ရက်နေ့ကနောင်ချိုမြို့ကဘူဒာရက်နဲ့ပြည်သူစေယုံကိုဘုံလေးလုံးကျဲချခဲ့တာကြောင့်အရသာ3ဦးသေဆုံးပြီးတော့4ဦးထိခိုက်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုထိခိုက်သေးဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA နဲ့တိကျအတည်ပြုချက်ရဖို့ကြိုးစားနေပါတယ်ခင်ဗျာ။